မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားစီးရီးပဋိပက္ခတွေကြောင့်အရက်သားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနှပါအပါအဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။တပ်မတော်ဖက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေအေကပစ်ခတ်တိုက်ခိုက်လို့တပ်မတော်အနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။ဒေသခံတွေနဲ့အေအေဖက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ဖက်ကပစ်ခတ်တာလို့ဆက်ဆွဲပြောဆိုထားပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလဲဝါမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနေ့အစောပိုင်းတပ်မတော်စစ်တပ်ဘောကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ခါတော်တွင်နဲ့ကျောင်းဆရာမကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်
။ညတုန်းကအချိန်တွေကတော့ညစနေရီဝန်းကျင်လောက်ပေါ့နော်။လည်းနေကြီးအပင်ကျတယ်အပင်ကြီးကလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီခလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလည်းညက်ထက်ကနေပြစ်တာနေပြကနေပြစ်တာနေပြစ်တဲ့အခါမှာနောက်ဆုံးလုံလန်နေကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်ပြီးတော့ကျောင်းဆရာမတယောက်ပြီးတယ်ပြီးတော့ကိုရင်တပါကျောင်းသား3ယောက်သူစုပေါင်း6ယောက်နဲ့မိုးလင်းတာနဲ့ကျွန်တော်တို့ကြောက်တော့ဆေးရီကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူးကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေလမ်းကြောင်းလုံးလုံးကြီးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကပြည်ထောင်ညောင်းလုံးလုံးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့တောင်ကျောတွေရနေပြီးတော့မှကျွန်တော်တို့လုံခြုံရေးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာညအနာရီဝင်ကြတော့ပါပစ်ကြတာပေါ့ပစ်တဲ့အခါမှာပစ်ကိုပြတော့ပစ်တာရှိတယ်တချို့လည်းဟုတ်လားခံစားရလို့ကြားတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူးခြေရဟုတ်လားရွာရီနားကနေပြီးတော့မှအခြေခံမိညာဖြစ်တာလို့ဘုံကျောင်းတွေကိုအခြေခံမိညာဖြစ်တာလို့ဒီလိုဟာမျိုးတွေလာလာလုပ်တာရှိတယ်ကျွန်တော်တို့ကတော့ပုံချုံမှုကိစ္စလုပ်တာအားပြီးတော့အနောက်ချက်အသေးနဲ့ဒါကတော့ရှင်းထုတ်ရမှာအဲ့ကြမှာဟုတ်လားဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူးလာပြီးအနောက်ချက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားတုံ့ပြန်မှာ
ဒေသခံမိဝရွာသူတို့ကတော့ဒီမနေ့ပြစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်
။တိုက်ခဲ့တော့မဖြစ်ဘူးတိုက်ခုချက်တာတော့မရှိသူတို့ကလက်နက်အင်အားတွေနဲ့ပြည်တယ
်။ရခိုင်လက်နက်ကင်အေအဖွဲ့ပြန်ချရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဲဝါမြို့နယ်ဖက်တိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ်
။ဝင်နေကဖြစ်တဲ့ဥစ္စာကဒီမှာစစ်တပ်ကနေတစ်ဖက်သက်ပြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိသူတို့ကနေပြီးတော့ဒါရခိုင်တွေပေါ်မှာနော်အညိုးအတေးကြီးစွာနဲ့နေကြွားတွေကိုတက်တက်နေပြီးတော့ဒါဟိုရေရွှဲချက်ရှိရှိနဲ့နေပြီးတော့လောက်ကြပြစ်ခတ်နေတာဗျာ
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမေဝကြီးရွာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင်ဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အရသာထိခိုက်ဒေဆုံးမှုလူ80ကျော်ထိရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခတ်ခြင်းကိုရှောင်ရှားကြစီဖို့ပြည်နယ်စိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပေးရေးစိုက်သွင်းကြောင်းစုကိုရခိုင်ပြည်နယ်လှို့တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်။လှို့တော်ကနေတည်ပြုပြီးဒီမနေ့မှာပဲပလဲဝါမြို့နယ်တွင်အရသာတွေပေါ်မှာပြစ်မှတ်ထားတိုက်ခတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ။